ကောက်ပွဲကတော်တော်လေးကြက်ကနေလာပြီလေတော်တော်မလို့တော့ဒီကောက်ပွဲကော်မရှင်ကတော့ရက်အတိကြတော့မကြည့်ရသေးဘ
ူးဟုတ်ပါတယ
်ဒါမဲ့လည်းခမားရတော့ timeline ကတော့အရင်ယူကောက်ပွဲရက်တည်းလောက်ပဲသွားမယ်လို့အများစုကတော့မျှော်လင့်ထား
တာဟုတ်ပါတယ်
ဆိုတော့ဝန်ကြီးချုပ်တို့လည်းအဲ့လိုပဲမျှော်လင့်ထားတယ်အဲ့ဒီမျှော်လင့်ချက်နဲ့ပဲသွားနေကြတာပေါ့ပါတီလုပ်ငန်းတွေက
ဟုတ်ပါတယ
်အနေဒီကတော့အားလုံးကတော့မျှော်လင့်ထားတာပဲဒီဟိုပြီးခဲ့တဲ့ယူကောက်ပွဲမှာလည်းအနိုင်ရခဲ့တယ်ဒီယူကောက်ပွဲမှာလည်းအနိုင်ရလိမ့်မယ်ဆိုတော့ဟိုမျှော်လင့်ချက်တော့လူလူကြားထဲမှာတော်တော်များများရှိထားတဲ့
ဟုတ်ပါတယ်
ကြည့်ချက်ပေါ့နော
်ဟုတ်ပါတယ
်ဟိုဒါပေမဲ့လည်းတစ်ဖက်မှာဒီဟိုအထူးသဖြင့်ထောက်ပြစရာဖြစ်နေတာအတိုင်းသားဒေသတွေမှာပေါ့
ဟုတ်ကဲ့
တိုင်းသားလူမျိုးစုပါတီတွေအဖွဲ့အစည်းတွေနဲ့ထိဆက်မှုနည်းနည်းလေးအားနည်းနေတယ်ဆိုတော့ထောက်ပြချက်တွေရှိနေတော့
ဟုတ်ကဲ့
ဝင်းကျုပ်တို့ဒီတိုင်းသားဒေသတွေမှာကိုပို့ပြီးတော့ဟောပေါ့အနိုင်ရအောင်ပို့ပြီးတော့စီယုံကြီးတွေလုပ်ဖို့အစီအစဉ်ရှိသလားဘလို့တွားဖို့ရှိသလဲ
ဒါကတော့ကျွန်တော်တို့တိုင်းသားတွေနဲ့ပတ်သက်ပြီးတော့လည်းပဲဟိုထိုးနှက်ချက်ကမြင့်မှုရှိတာပေါ့ကျွန်တော်တို့ကမလိုလားတဲ့အဖွဲ့အစည်းတွေရှိမယ်အတိုက်ခံတွေရှိမယ်နော်ဒါဒီဗမာပါတီဖြစ်တယ်ဗမာပါတီဖြစ်တယ်ဆိုတာမျိုးပြောကြတာတွေရှိပါတယ်သို့တော်လည်းပဲကျွန်တော်သက်သေပြလို့ရတယ်လीဗမာပါတီဖြစ်တယ်ဆိုလို့ရှိရင်ရှမ်းပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဖြစ်စီရှမ်းဖြစ်စီကရယာပြည်နယ်မှာဖြစ်စီရခိုင်ပြည်နယ်ဖြစ်စီကချင်ပြည်နယ်ဖြစ်စီဗမာတွေပဲယူပါဘောကျွန်တော်ဘယ်သူများယူမှာလို့တိုင်းသားယူမှာဟုတ်တယ်မို့လားခုကကျတော့ပြည်နယ်တွေမှာကိုယ်စားလှယ်လောင်းတွေကိုယ်တိုင်ကိုယ်ကကျွန်တော်ဒေသခံတွေပြည်တိုင်းသားတွေကိုပဲကျွန်တော်တို့ယူခဲ့တာပဲဥမာပြဆိုင်ဦးဆန်းညွန့်လည်းဘာညာပေါ်လေးစသည်ဖြစ်ပေါ်နောက်မှာဦးဝေတာအောင်စသည်ဖြစ်ဟလာဒီမှာဆိုလို့ရှိရင်လည်းဟိုမှာဟိုဒုသမရာကြီးကိုတိုင်ကူကချင်းတိုင်းသားဖြစ်ပြီးတော့အမျိုးသားဒီမိုကရေစီဘက်ကကိုစသည်ဖြစ်ပေါ့ပြောရလို့ရှိရင်နော်ဒါဟိုမမပါတီဆိုတဲ့ထိုးနှက်ချက်တခုပါပဲအဲ့တော့ဟိုအတူချုပ်အနေနဲ့ဟိုရှင်းပြလို့ရှိရင်နော်အဲဒီပြည်တွင်းငြိမ်းချမ်းရဖို့တိုင်းသားတွေနဲ့ပို့ပြီးနားလည်မှုတိစောက်နိုင်မှုနော်ပို့ပြီးလက်ခံနိုင်မှုရှိတဲ့အစိုးရတခုပေါ်ဖို့ဒါတွေဟာဘာအရေးကြီးဆုံးဆိုတော့Federal Democracy ပြည်တော်စုဖြစ်ဖို့ကအရေးကြီးဆုံးပဲเนาะဗိုလ်ချုပ်အောင်ဆန်းကိုလည်းဒါဟိုမှာဖြစ်ခဲ့တယ်ရည်ရွယ်ခဲ့တယ်ပန်းနယ်တခုပဲအဲ့ဒီတော့က Federal Democracy နိုင်ငံတိဆောက်ဖို့ Federal စနစ်ကိုအောင်မြင်စွာအကောင်အထည်ဖော်ပေးနိုင်စွာရှိသောနိုင်ငံရေးပါတီဒီဘယ်ပါတီရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွယ်ပြီးဘသူသွားယုံမှာရောဘသူသွားအာကိုမှာရောတတိုင်းပြည်လုံးတစ်ကမ္ဘာလုံးမှာဒီမှာဟိုလက်ခံထားတဲ့ခေါင်းဆောင်เนาะဘယ်လို့မှမရနိုင်တဲ့เนาะဟိုခေါင်းဆောင်မျိုးကိုရထားတဲ့အနေထားမှာသူရဲ့စေတနာမြေတာအနစ်နာခံမှုတွေကိုအရေးချင်းတွေကိုယုံကြည်ကိုးစားပြီးတော့တိုင်းသားတွေအားလုံးအလိမ်မခံဘဲနဲ့တကယ့်ကိုရိုးသားဖြောင်းမှဆိုလုပ်ပေးမယ်ခေါင်းဆောင်နောက်မှာရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပဲကျွန်တော်တို့ကဟလာဟိုယုံကြည်ကိုးစားမှုရှိစေခြင်းတယ်ဒါပဲကျွန်တော်ပြောမှာပဲဗမာပါတီမဟုတ်ဘူးရှမ်းဆိုလဲရှမ်းကိုးစားလဲလောင်းရွေးတာပဲကရဆိုလဲကရပြည်နယ်ကိုးစားလဲလောင်းရွေးတာပဲစသည်ဖြင့်ပေါ့ဒါမျိုးရှိတာပေါ့လေသို့တော်လည်းပဲအကန့်အသတ်ရှိတာကတော့ဖွဲ့စည်းပုံအခြေခံဥပဒေအရကျွန်တော်တို့ကလုပ်ရတာဖွဲ့စည်းပုံအခြေခံဥပဒေမှာကဟလာအာဏာရတဲ့အနိုင်ရတဲ့ပါတီကဝန်ကြီးချုပ်ကိုရွေးခွင့်ရှိတယ်ဆိုတော့ဝန်ကြီးချုပ်ရွေးတာပေါ့ဟုတ်တယ်မို့လားဒါတိုင်းမျိုးတော့ရှိတာပေါ့နောက်ကြမှာဒါတွေကတိုင်းရင်းသားတွေနဲ့နားလည်မှုတိစောက်ပြီးကမှဟိုဒါဟိုအစီအပြောင်ညှိနှိုင်းတိုင်ပင်မယ်ဆိုလဲကျတော့မတိုင်ပင်စရာအကြောင်းမရှိဘူးတိုင်ပင်မယ်ညှိနှိုင်းမယ်ပြောပြောပြောပြောဘယ်သူရှိတော့အစသည်ဖြင့်ဟုတ်တယ်မို့လားအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတုံးနဲ့ပြောလို့နားဝင်နိုင်လားပြောပြောပြောပြောလယောင်းကြီးတွေဖြစ်မလားဘသူကလယောင်းကြီးတွေဖြစ်တယ်တော့ဒါတိုင်းသားတွေစဉ်းစားဖို့လိုတာပေါ့အခုပဲကျွန်တော်တို့နိုင်ငံတော်ယူတိုင်းပြည်ငံကိုယ်တိုင်ခေါင်းဆောင်ပြီးတော့20တရာစုပေးလုံးမှာအခက်အခဲအနောက်ရှိအဟန္တာအမျိုးမျိုးကြားတွေကစူးစမ်းနေတာအားလုံးသိပဲဒါဒါပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဒါမဲ့တခုဟိုမကြသေးခင်ကပဲဖြစ်သွားတာကဒေါက်တာစောမြင့်မောင်ပြောသွားတာဟိုပြီးခဲ့တဲ့ဘိုကော်မတီအစည်းအဝေးအပြီးမှာထင်ပါတယ်ဟိုမြန်မာနိုင်ငံဟာဒီမိုကရေစီပြည်ပြောင်းလဲလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်နေတဲ့ကာလဖြစ်တယ်ဒါလည်းမှန်တာပဲ
ဟုတ
်ကဲ့အဲဒါမဲ့အဲ့ဒီအချိန်မှာပဲတိုင်းသားတွေကနေပြီးတော့ဖက်ဒရယ်ပြည်တော်စုတိစောက်ဖို့ကိုလည်းလှုပ်ဖို့ဆိုပြီးတော့တောင်းဆိုနေကြတာတွေကအတန်းအပူကြေကြလောင်ထွက်နေတာဆိုတော့ဒီမိုကရေစီပြည်ပြောင်းလဲရေးအရင်လုပ်မယ်ဖက်ဒရယ်စနစ်ပေါ်ဆောင်ရေးကိုဒုတိယဦးစားပေးအနေနဲ့လုပ်မယ်ဆိုတဲ့အမျိုးဒေါက်တာစောမြင့်မောင်ပြောသွားတဲ့အပေါ်မှာလည်းဟိုနည်းနည်းမကြည်မနှက်ဖြစ်ကြတာပေါ့နော်ဆိုတော့နှစ်ခုစလုံးတစ်ပြိုင်တည်းသွားလို့မရဘူးလားဆိုတဲ့အမျိုးစောရကတက်ကြတာပေါ့အဲ့ဒီဟာနဲ့အဲ့ဒီအယူအဆနဲ့ပတ်သက်လို့ရောဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားဒါမှမဟုတ်လည်းနှစ်ခုပြိုင်လို့လားဆိုတော့အယူအဆပေါ်ဝင်ကြုပ်လို့မြင်တယ
်အဲ့ဒါကတော့ဟိုဒါကတော့ဟိုဘလို့ပဲပြောနေနေเนาะဟိုဒါလည်းဟိုဥဇော်ဝင်လည်းတည်ပြီးသားပဲเนาะဟိုအင်္ဂလိပ်ဆိုစကားလည်းရှိပါတယ် every coin is two sides ဆိုတာမျိုးလို့ကိုယ့်ဘက်ကကြည့်တော့ကောင်းသူ့ဘက်ကကြည့်တော့ပန်းပေါ့เนาะဟုတ်လားကျွန်တော်ဘက်ကကြည့်တော့လက်ဖမှုပေါ့ခင်ဗျားဘက်ကကြည့်တော့လက်ဖွားပေါ့ဒါပဲဖြစ်နေနေเนาะဟိုအမျိုးမျိုးပြောကြတာတွေရှိတယ်ဒီမိုကရေစီကိုအဲဦးစားပေးမှာလားစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဦးစားပေးမှာလားနှစ်ခုလုံးပြန်လူသွားမှာလားနှစ်ခုလုံးပြန်လူသွားတဲ့လူပြောတဲ့လူကရှိတယ်လို့ဘယ်ရင်ဦးစားပေးဟိုရင်ဦးစားပေးဒီရင်ဦးစားပေးဆိုတာမျိုးကလည်းရှိတယ်အဲစကြည့်ဖြစ်ပေါ့နော်အမျိုးမျိုးပေါ့အဲကျွန်တော်စီမှာဒါမျိုးတွေရှိတာပဲ မူနရန်ကျောင်းကြီးတယ်ဥမာလေရန်ကျောင်းကျောင်းဆောင်ဆောင်မယ် budget allocation ကတိုက်ဖြစ်တယ်ဟုတ်တယ်မို့လားဟိုမြို့ဘွားကျောင်းပြီးရင်လူရောလူကမကြိုက်ဘူးလူရောလူကပြီးရင်မြို့ဘွားလူကမကြိုက်ဘူးအဲအဲ့မှာကျွန်တော်ကစဉ်းစားနေရချင်းချင်းနဲ့ဘယ်သူပြလို့ပြရမှာမသိဘူးမဲနိုင်လည်းပဲမဲပေါက်တဲ့လူကကျင်းနိုင်မယ်မဲမပေါက်တဲ့လူကမကျင်းနိုင်ဘူးဒါလူရောစင်မှာကိုအဲ့ဒီပြဿနာရှိတယ်အပြေးလဲသွားတယ်ဘာဖြစ်လို့ပြေးလဲလို့ဆိုတော့ရွာကျောင်းကိုကျွန်တော်ကဒီဟိုမိုင်းရည်နံမြေ CSR ဆိုတဲ့လူမှုတာဝန်သိမှုအရာ corporate social responsibility ရသူကသူ့ရံပုံကိုလေမိုင်းရည်နံမြေရတယ်ပြီးရွာကိုဆောက်ပေးမယ်မြို့ပေါ်မှာပဲအဲ့ဒီကျောင်းဆောင်ဆောက်ဆိုပေးတာအဲ့လိုရှိတယ်အဲ့တော့ဒါကတော့ကြည့်တဲ့လူပေါ်မှာမူတည်ပါပဲเนาะဟုတ်တယ်ဟုတ်တယ်မို့လားစေနာမြစ်တာမှန်လို့ရှိရင်တော့အဲဟိုကသူနားလည်မှုရှိတယ်အဆိုးမြင်နေရင်တော့ဘလောက်ပဲကောင်းအောင်လုပ်နေတယ်အဆိုးမြင်ပါပဲဒါလေးပဲတော့ကျင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အခုဒါရွက်ောက်ဘွဲကိုကျွန်တော်နည်းနည်းလေးဟိုပြောလဲဆန်းနေမလို့ရွက်ောက်ဘွဲကစက်လေးကိုထပ်ပြောချင်တာမေးချင်တာပေါ့နော်ဩပြီးခဲ့တဲ့2015ရွက်ောက်ဘွဲတော့ကဒါအခုနိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့တာလူကိုကြည့်မြေပါနဲ့ပါတီကိုကြည့်ရွေးပါဆိုပြီးတော့ပြောခဲ့တဲ့အတွက်ပါတီကိုဟိုပါပေါ့လူတို့ကအကုန်လုံးပုံအောင်ပြီးတော့ထောက်ခံမဲ့ပြီးခဲ့ကြတာပေါ့ဒါကြောင့်လည်းဟိုပါပေါ့အပြတ်အသတ်အနိုင်ရခဲ့တယ်ဒါပေမဲ့အခုလာမဲ့2020ရွက်ောက်ဘွဲမှာတော့အဲ့ဒီတော့ကအယူအဆဟာဟိုပါပေါ့အကျုံးဝင်ချင်မှဝင်တော့မယ်နည်းနည်းပါတီရဲ့မူဝါဒကိုပြောင်းပြီးတော့လူကိုလည်းကြည်ွေကြပါဆိုတဲ့ဟာမျိုးလမ်းကြောင်းမဲ့ကိုသွားဖို့တင့်သလားဆိုပြီးအခုပါတီဘိုကောမတီ
တွေ
မှာဆွေးနွေးကြတာရှိတယ်
ပြောဟုတ်ပါတယ်ဟုတ်ပါတယ်
အဲ့ဒီတိုင်းကိုပဲအခုသွားဖို့ချပြီလား
ဘ
ယ်လိုပုံစံနဲ့ဟို2015နဲ့ရှင်2020ကဘယ်လိုပြောင်းလဲမှုတွေရှိလာနိုင်မလဲဘယ်လိုမျှော်လင့်ရမလဲကျွန်တော်တို့
ဒါလည်းပဲဘာကြောင့်ပြောရတော့ဆိုတော့ဒါဟိုအမတန်ကိုသတိထားရမယ့်အချက်ပဲတချို့မဲဆန္ဒနယ်မြေတွေနယ်မြေတော့ကျွန်တော်ထုတ်မပြောလို့ဘူးเนาะဟိုဂျာပြရူကောက်ပွဲမှာကျွန်တော်တို့ဒီဟိုအဲဆနစ်တော်ဝင်နိုင်ခဲ့တယ်ဟာလာစက်ခွန်မှာဂျာပြရူကောက်ပွဲဆက်ရှိမှာဂျာပြရူကောက်ပွဲတွေရှိလုပ်ခဲ့တယ်အဲ့ဒီမှာရှုံးတယ်ကိုနိုင်ရမယ့်နေရာတွေမှာရှုံးတယ်ဘာဖြစ်လို့လို့ဆိုတော့ကဟာလာဟိုဘီရကြားရတာဝေဖန်ရတာသိရတာကကိုပြောတဲ့ကိုစလဲလောင်းတဲ့ကိုက nominee လုပ်တဲ့ကိုစလဲလောင်းတဲ့ဒီအတိုက်ခံပါတီကကိုစလဲလောင်းဒီရက်သေးရွာထဲမှာလီယိုသေးရှင်ဒီယိုသားဖြောင်းမှမှုပဲကြည်ကြည်နော်ဒီအွာဘောကိုရက်ရွာကျိုးကိုတာရီတာဘာသာရေးတာသနာရေးလူငွေတွေပဲဆောင်ရွက်တာအပိုင်းပဲကြည်ကြည်အဲ့ဒီမှာပို့ပြီးတော့သူကရက်ရွာကလက်ခံနိုင်ဘွယ်ကောင်းနေတယ်သို့တော့ဒီလူစီဟလာအတိုက်ခံယူတဲ့ခါမှာလွတ်တော်ကိုစလဲဖြစ်နိုင်ငံကြီးစိတ်မဝင်စားဘူးနော်ညီမျိုးစုံနဲ့သူ့ကိုစီယုံသိမ်းသိမ်းပြီးတော့ကိုစလဲလောင်းဖြစ်အောင်ဟာကျွန်တော်နိုင်ငံကြီးနားမလဲဘူးနိုင်ငံကြီးနားလဲစရာမလိုဘူးကျွန်တော်ဘေးရတက်ပြီးလိုအပ်တာပံ့ပိုးမယ်ဘူသူတာဖြစ်အောင်လုပ်ပေးမယ်လူကြီးမဲ့ရွေးခံပြီးပါရက်ကလူတွေရှင်ဟိုဒီလူတွေကိုမရရအောင်သူတို့စီယုံပြီးတော့လှုပ်သွားတဲ့အချိန်မှာရှင်ကြီးတဲ့အချိန်မှာကိုကတော့ပါတီဝင်ဖြစ်တယ်ပါတီကိုထောက်ခံအားပေးတဲ့လူဖြစ်တယ်သို့တော်လည်းပဲဂုဏကိစ္စတွေမှာရရွာကလက်ခံနိုင်သလားလက်မခံနိုင်ဘူးလားလူတွေရှင်ဟုတ်သလားမဟုတ်သလားတဲ့နေရာတွေမှာကြတော့ရှင်လိုက်တဲ့နေရာမှာအားနည်းနေတဲ့သဘောတွေရှိပါတယ်ဆိုတော့ကိုကဒါကိုသတိထားရမယ်သတိမထားလို့ဘုံမရှိဘူးအဲ့တော့အရင်တော့ကလိုပဲအရင်တော့ကလည်းပါတီကြည့်လို့ဆိုတာလည်းပဲအချိန်နည်းရကျွန်တော်တို့တာလူကိုအမြင်ကတ်လို့ဘာလို့ညာလို့ဘာမှမရှိဘူးနော်တကယ်တမ်းမှာဘဝအပြက်ခံအသက်သေးခံပြီးတိုင်းပြည်အတွက်လုံတာဘယ်သူရှိလို့အဖွဲချုပ်ပဲရှိတာဒါကြောင့်မလို့အဖွဲချုပ်နိုင်မှုနော်အခြေအနေအရလည်းပဲသိတဲ့အတိုင်းပဲလေဟုတ်လားတအူးဇော်ဝင်လည်းသိတဲ့အတိုင်းပဲအပြည်ပြည်ဆိုင်ရာမှာဆိုလို့ရှိရင်မဲစင်းပြုစုတာကတဖွဲ့ရပြုစုတယ်ရွေးကောက်ပွဲလုပ်တာကတဖွဲ့ရလုပ်တယ်ရွေးကောက်ပွဲမတမာမှုတွေကိုဆုံးဖြတ်တဲ့အဖွဲကတရားစီရင်အဖွဲကတဖွဲ့လုပ်တယ်တီးတာ၃ဖွဲ့လုပ်တာဒီမှာကျတော့ရွေးကောက်မဲစင်းပြုစုတာကောရွေးကောက်ပွဲလုပ်တာကောမဲမတမာမှုတွေရွေးကောက်ပွဲမတမာဆုံးဖြတ်တာကောဒီဒီတော့ဒီရွေးကောက်ပွဲကော်မရှင်ကဒါလည်းလှုပ်တာအဲ့ဒီအခြေအနေမှာကျွန်တော်အမျိုးသားဒီမိုကရေစီဘက်ဝင်ပြန်ရတော့ကအမျိုးသားဒီမိုကရေစီဘက်အပြတ်အသတ်ကိုနိုင်မှုလို့လေဘာမှစဉ်းစားမနေအဖွဲ့ချုပ်သာမဲပေးဒီလိုလိုဒီလိုရက်တည်ခဲ့ရတာဒါကြောင့်ကုဒါအခြေအနေနဲ့အခြေခါရကုနာပြောသလိုမျိုးဒါပေါ်လစ်ဆိုတာမျိုးမော်ဒယ်လိုတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါလည်းကန့်ကွက်စရာမရှိဘူးဒါဒီတိုင်းမဆုံးရမယ်လို့ကျွန်တော်ထင်တယ
်ဝင်းကျုပ်ကိုယ်တိုင်ကတော့ဒီသဘောကပြီးရွေးကောက်ပွဲပြီးလို့ရှိရင်နောက်ဆိုရတက်တန်းမှာဒီမကွေးတိုင်းမှာပဲဆက်ပြီးတော့ဝင်ကြီးချုပ်ဖြစ်နေဆက်ရှိနေမလားဒါမှမဟုတ်လည်းပါတီကတာဝန်တစ်ခုခုတခြားတာဝန်ပေးတယ်ဆိုရင်အဲ့ဒီပေးရတဲ့တာဝန်လိုက်ပြီးဆောင်ရွက်သွားမလားပါတီဆုံးဖြတ်ချက်အတိုင်းလိုက်လုပ်သွားမယ်သဘောရှိလား
အဲ့ဒါကဒီလိုရှိတယ်လေဟိုကျွန်တော်တို့1990ပြည်နှစ်တုန်းကတည်းကလုပ်ခဲ့တဲ့ပုံကိုယ်တွေနော်မတန်နေပါလေနော်ဒီကျက်မှာပါနေတာပေါ့ပေါဝင်ပတ်သက်ပြီးဟို2010ကြာပြတ်ရွေးကောက်ပွဲတွေပါနေတဲ့ပုံကိုယ်တွေဥမာဖြင့်ပြောရမယ်ဆိုလို့ရှိရင်အမတန်မှန်နေအမတန်တော်တယ်ယူသားဖြောင်းမှန်မှုလည်းရှိတယ်ဟိုဆက်လည်းပဲလုံနိုင်သေးပြီလုံနေဦးမယ်ပုံကိုယ်တွေဟိုဆရာဦးမြင့်သေး၆ခါဆရာဦးမြင့်သေးနောက်တစ်ခါအမြိုင်ကဦးမြင့်အောင်သူတို့ဆုံးမသွားကြပြီဒါ90ပြည်နှစ်တူတယ်ပါခဲ့တဲ့ပုံကိုယ်တွေပေါ့90ပြည်နှစ်ရွေးကောက်ပွဲအထွေရွေးကောက်ပွဲမှာပါခဲ့တယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံခဲ့ရတယ်ရွေးချယ်ခံခဲ့ရပြီးတော့ဒုက္ခဒုက္ခမျိုးစုံကြုံရတယ်ဖိအားမျိုးစုံကြုံရတော့လည်းပဲခါးစီခံတယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ကနှုတ်ထွက်မပေးဘူးဆိုတော့ကိုယ်စားလှယ်တွေထဲမှာလည်းပဲကျွန်တော်ပါတယ်ဒီကြားထဲမှာအဲ့ထဲကတော့အသက်အငယ်ဆုံးဖြစ်နေတယ် ဒီကိုရဲ့ခေါင်းဆောင်တွေဖြစ်တဲ့เนาะဒီဟိုနိုင်ငံတော်သမ္မတကြီးဦးဝင်းမြင့်တို့အမတော်ဆန်းစုကြည်တို့ဆရာစောမြင့်မောင်တို့ဘိုးလုံးမှုဆောင်ဖွဲ့ရလဲပဲကိုယ့်ကိုယုံကြည်ကိုးစားစွာနဲ့တာဝန်ပေးမယ်ဆိုရင်ကိုကတော့ဆက်ပြီးတော့တာဝန်ထမ်းဆောင်ဖို့ဆုံးမြတ်ထားပါတယ်။